မြန်မာနိုင်ငံမှာပြီးခဲ့တဲ့20လရဲ့တွင် COVID-19 ရောဂါကူးစက်သူ491ယောက်ထပ်တိုးပြီးသေဆုံးသူ16ယောက်ထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်မှာပါတဲ့သေဆုံးသူတွေထဲမှာ12ယောက်ကယောဂါအခန်းရှိသူတွေဖြစ်ပါတယ်။တက်ခွဲနမူနာပေါင်း 18,000 ကျော်ကိုစစ်ဆေးခဲ့တဲ့ထဲကအခုလိုနောက်ထပ်ယောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့အထိဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း 23,000 ကျော်ကျော်ရှိသွားပြီဖြစ်ပါတယ်။သေဆုံးသူရေတွက်က 2,942 ယောက်ရှိပြီဖြစ်ပြီးယောဂါပိုးကူးစက်သူပေါင်းကတော့ 33,390 နီးပါးရှိသွားပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာစေဝန်စင်ခွင့်ရရှိသူရေတွက် 481 ယောက်ရှိတာကြောင့်ယောဂါပျောက်ကင်းသူစုစုပေါင်း 13,900 ကျော်ရှိသွားပါပြီ။မနေ့ကနဲ့နှိုင်းယှဉ်မယ်ဆိုရင်ဒီကနေ့မှာစစ်ဆေးတဲ့ဓာတ်ခွဲနမူနာအရေအတွက်ပိုနေပြီးကူးစက်သူအရေအတွက်ကလည်းပိုနေပါတယ်။ယောဂါပျောက်ကင်းသူအရေအတွက်လည်းမနေ့ကတည်းကပိုနေပြီမဲ့တေဆုံးသူအရေအတွက်ကတော့ပိုများပါတယ်။